ကချင်ပြည်နယ်ရင်းတိုက်ပွဲတွေကြောင့်ဒုက္ခရောက်နေသူတွေကိုဘေးလွတ်ရန်ပြောင်းရွှေ့ခွင့်ပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ရဖို့အတွက်မြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့တွေကိုကုလသမဂ္ဂကပန်ကြားလိုက်ပါတယ်။ကချင်ပြည်နယ်ဖားကံမြို့နယ်မှာဒီနှစ်ဆန်းဇန်နဝါရီလ14ရက်နေ့စတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရောက်နေတဲ့ဒေသခံတွေအတွက်အထူးစိုးရိမ်စိတ်ပူကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာမြန်မာနိုင်ငံဌာနကိုယ်စားလှယ်ရီနီတာဂျက်ဆလီယန်ကဖေဖော်ဝါရီလ9ရက်ကျသပရီနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဒီတိုက်ပွဲတွေကြောင့်ဒုက္ခရောက်နေသူတွေထဲမှာအောင်ပါလီရွာနဲ့ဝင်းကျင်ရွာတွေကနေကန်စီရွာဘက်ကိုပြောင်းရွှေ့ခဲ့ရတယ်ရွာသား1000ကျော်အပြင်တိုက်ပွဲဒဏ်ခံနေရတဲ့နောက်ထပ်အရသား1000ကျော်လောက်လည်းပါဝင်နေတယ်လို့ဆိုပါတယ်ဒီလိုတိုက်ပွဲတွေကြောင့်ရောက်နေတဲ့အရသားတွေနဲ့အိုးရင်ရွှေ့ပြောင်းခဲ့ရသူတွေကိုပိုးပြီးလုံခြုံစိတ်ချရတဲ့နေရာတွေကိုရွှေ့ပြောင်းခွင့်ပေးဖို့အပြင်ဒီလိုလုံခြုံတဲ့နေရာတွေရောက်သွားရင်လည်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်အောင်ခွင့်ပြုဖို့နဲ့တိုက်ပွဲနဲ့တက်ဆိုင်တဲ့အဖွဲ့အားလုံးကိုပန်ကြားခဲ့တာပါဒါအပြင်တိုက်ခိုက်နေတဲ့အဖွဲ့တွေအားလုံးအနေနဲ့တိုက်ပွဲအတွင်းအရသားတွေကိုအကာအကွယ်ပေးကြဖို့နဲ့သူတို့ကိုနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့အညီဆောင်ရွက်ပေးဖို့ပါသတိပေးပန်ကြားလိုက်တာဖြစ်ပါတယ်